မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့ပြိပက္ခတွေနဲ့အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အရေးခင်တွေပေါ်မကြေမနက်ဖြစ်ကြတဲ့မွတ်စလင်အဖွဲ့အစည်းတွေကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့တော်မှာဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ရတာကမထင်မှတ်ပဲအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတော့လူနှစ်ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့အရေးခင်တွေနဲ့ပတ်သက်ပြီးတော့အာတန်ပြည်နယ်မွတ်စလင်ဘာသာဝင်တွေဘက်ကမကြေမနက်ဖြစ်ကြသူတွေကအဆက် meeting ကွင်းထဲမှာစနေနေ့ကစပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့လူအုပ်ကြီးမှာဒီတနင်္ဂနွေနေ့ကတော့မထိန်နိုင်တိတ်မြဖြစ်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေဒုတ်တွေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ရဲကားတွေဘတ်စကားတွေကိုလည်းမီးရှို့တာတွေလုပ်ခဲ့ကြပါတယ်ရဲကတနတ်မိုးပေါ်ထောင်ပေါက်ပြီးတော့လူစုခွဲဖို့ကြိုးစားခဲ့တယ်လို့ဒေသခံသတင်းမီဒီယာမှာဖော်ပြပါတယ်ဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်အရေးအတွက်က40ကျော်ရှိတယ်လို့မဟာရာဌာနပြည်နယ်ရဲမင်းကြီးကပြောပါတယ်။ဘာကြောင့်အခြေအနေတွေအခုလိုဆိုးဆိုးဝါးဝါဖြစ်သွားတာလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားတယ်လို့ရဲမင်းကြီးပရစ်ဗရချာဗန်ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့အထူးကိစ္စအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာကပြီးခဲ့တဲ့သတင်းပတ်ထဲမှာရခိုင်ပြည်နယ်ကိုသွားပြီးတော့စုံစမ်းစစ်ဆေးခဲ့တယ်လို့တူရကီနိုင်ငံဂျာယီဝန်ကြီးနဲ့အဖွဲ့လေးလာရောက်ကြည့်ရှုခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစိန်ကလည်းရခိုင်လွှတ်တော်မတ်တီနဲ့တရားတွေ့ဆုံဆွေးနွေးခဲ့တယ်လို့လွှတ်တော်မတ်တီက VOE ကိုပြောပါတယ်။